သမရာဦးသိန်းစင်ရဲ့လူငင်းချမ်းသာကွန်းအမိနဲ့တောင်ငူအချင်းထောင်ကနေဒီကနေ့လွတ်လာတဲ့အကျဉ်းသား90ထဲမှာနိုင်ငံရေးအကျဉ်းသား6ဦးပါတယ်လို့စုံစမ်းသိရှိရပါတယ်။တောင်ငူအချင်းထောင်တွင်ကဒီကနေ့လွတ်မြောက်လာတဲ့နိုင်ငံရေးအကျဉ်းသားတွေကတော့တန်လျင်ဘုံပေါက်ကွဲမှုနဲ့အဖမ်းခံခဲ့ရပြီးထောင်နဲ့အနည်း30အကျဉ်းချခံခဲ့ရတဲ့ကိုညီညီဦး1999ခုနှစ်ကကိုလေးလုံးလှူရှာမှုနဲ့အဖမ်းခံခဲ့ရပြီးထောင်နဲ့24နှစ်ကြာခံခဲ့ရတဲ့ဘကုန်းမျိုးကဦးရေးဆွေနဲ့အမှုတွေကိုစောမြင့်နိုင်တို့နှစ်ဦး1999ခုနှစ်ကပဲပုံနှိပ်ဆက်ခွင်ပုံမှန်5ညဆက်ခွင်1စတာတွေနဲ့ထောင်နဲ့16နှစ်နဲ့ကြာခံခဲ့ရတဲ့ကိုစော်ရဲဝင်ထောင်လေးနှစ်ကြာခံခဲ့ရတဲ့ဂျင်းခေါ်အောင်အောင်ခေါ်ကိုအောင်တန့်စင်ဦးနဲ့အသင်းအဖွဲ့ပုံမှန်6နဲ့ထောင်နဲ့9နှစ်ကြာခံခဲ့ရတဲ့ကိုအောင်ဇေဖြိုးတို့ဖြစ်ပါတယ်ထောင်ကလွတ်လာတဲ့ခံစားမှုအပါအဝင်ထောင်တွင်ဖြတ်တန်းခဲ့တဲ့အစိုးကောင်းတွေနဲ့ပတ်သက်လို့1999ခုနှစ်ကထောင်နဲ့24နှစ်ကြာခံခဲ့ရပြီးအခုပြန်လွတ်ချိန်မှာထောင်နေသက်12နှစ်နဲ့3လနေခဲ့ရတဲ့ကိုစောမြင့်နိုင်ကအခုလိုပြောပါတယ
်ပြောရမယ်ဆိုရင်တော့ဝိုင်းလဲတာလေဗျာနောက်တစ်ခုကဝိုင်းလဲနေတယ်ဝိုင်းလဲနေဆိုတာထောင်ထဲမှာကျွန်တော်ရဲဘော်တွေတန်နေခဲ့တယ်ကျွန်တော်တို့တောင်းထောင်ထဲမှာ9ယောက်လောက်တန်ခဲ့တယ်ဗျာစိတ်မကောင်းဖြစ်ရတယ်ပေါ့ဗျာသူတို့တော့ဒီကတော့12နှစ်လောက်မှာတော့အများကြီးပေါ့အစိုးရရောအကောင်တွေရောအများကြီးကြုံခဲ့ရတာပေါ့ဒီကလည်းလွန်ခဲ့တဲ့9နှစ်လောက်ကတော့ဗျာခဏမင်းကြီးရဲ့နည်းနည်းစားတဲ့ဟာကြီးကျွန်တော်တို့ကဲမကြီးစောင်းချောင်းမှုပိုင်းပါညာပေါ့နော်စိတ်ပဲနဲ့ခံစားရတဲ့ဟာကြီးမရှိတာပေါ့ဗျာအခုနောက်ပိုင်းတော့ကျွန်တော်တို့မှမရှိတော့ပါဘူ
းကိုစောမြင့်နိုင်အနေနဲ့ထောင်တွင်းမှာနှစ်ရှင်နေထိုင်ခဲ့ရပြီးအပြင်နိုင်ငံကြီးနဲ့ပြက်နေတာမို့အပြင်ပြောင်းတဲ့အခါမှာနိုင်ငံကြီးအခင်းချင်းကိုစောင့်ကြည့်နေအောင်မှဖြစ်ပြီးလောလောဆယ်မှာတော့ကျမ်းမာရေးစစ်ဆေးကုသခံယူလာမျိုးနဲ့မိသားစုနဲ့အေးအေးဆေးဆေးနေထိုင်မယ်လို့ပြောဆိုခဲ့ကြပါခင်ဗျာ